ကတိနဲ့မုံမောင်မြို့နယ်က KIA တင်းချုပ်ထားတဲ့အာလော့ဘွန်စခန်းကိုစစ်ကောင်စီတပ်တွေကတိုးစစ်ဆင်ဖို့အင်အားဖြည့်တင်းနေနေမှာနန်စီမြို့နယ်ကစစ်တပ်စခန်းတချို့ကို KIA ကဖြန့်ခွဲတိုက်ခိုက်နေကြလို့စစ်တပ်ကလေကြောင်းကနေပါတုတ်ပြန်တိုက်ခိုက်တဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီချိန်ထဲမှာပဲမုံမောင်မြို့နယ်မြို့တိကုန်းလို့ရအောင်ဘက်ကတပ်စခန်းတွေကိုလည်း KIA ဘက်ကတိုက်ခိုက်ခဲ့ပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တွင်တိုက်ပွဲအခြေအနေတွေတင်ကိုကိုငင်းချန်းကပြောပြပါမယ်။
ဗမော KI မိုးမောက်မြို့နယ်မြေကြီးနားဗမော်လမ်းမကြီးကိုစိုးမိုးထားတဲ့အလောဘွန်စခန်းကိုတိုက်ခိုက်ဖို့စစ်ကောင်စီဘက်ကတိုက်အင်အားတွေပို့ဆောင်နေချိန်မှာပဲဗမော KI မန်စီဘက်မှတိုက်ပွဲတွေပြင်းထန်လာနေတာပါလက်ရှိမန်စီမြို့နယ်တိုက်ပွဲမှာတမရော်ဘက်ကလေတောင်းကားနေပါတိုက်ခိုက်နေတယ်လို့ KI ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်သူက VOA ကိုအခုလိုပြောပါတယ
်အိုးမန်စီမတောင်ရံဆိုတဲ့စခန်းကိုဒီစခန်းနဲ့မင်းကဝန်တိုက်ရံအဲ့ဒီနေ့လည်းကြံပိုက်လာ။ဟောဒီနေ့စေနာပိုင်းချင်းကနေဒီစစ်ကောင်စီဘက်ကတော့ဒီကောင်နဲ့တန်းကုတ်ကြည့်တဲ့စစ်ကိုယ်နဲ့နေသားပြပါကြ
။မန္တလေးအနီးကတက်မတော်တက်စကန်တခုကို KIA ကနေလယ်ပိုင်းကတင်းယူခဲ့ကြောင်းမန်စီဒေတာခံတွေကပြောပြမယ်တီးကြအတီးတီးကြမရပါဘူး။မန်စီမြို့တောင်ဘက်ကဟန်ထက်ဘက်မှာလည်း KIA တပ်တွေစုယုံနေကြောင်းဒေတာခံတွေကပြောပါတယ်။အဓိကတိုက်ပွဲနေရာဖြစ်တဲ့မိုးမောင်းမြို့နယ်အလော်ဘွန်ဘက်ကအခြေအနေကိုလည်းဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါရယ်
။မြေပြင်ကနဲ့ပြတ်လာတဲ့တပ်တော်စစ်သားတွေကိုခေရားနဲ့ခုခံတဲ့တိုက်ပွဲတွေရှိခဲ့ပါတယ်။ဒါနဲ့ဒီမိနစ်ကတော့တားမိပါဘူး။တော့လေကြောင်းနဲ့တိုက်တာလည်းရှိပါတယ်။မင်းကလည်းအလော်ဘွန်ကအလော်ဘွန်ကနည်းနည်းနည်းနည်းအဆွေမှာပေါ့နော်။တောင်းတောင်းရှိပါတယ်။တခါတောင်းတောင်းရှိပါတယ်။ဂျော်မော့ဆိုတဲ့နေရာမှာလည်းလေကြောင်းနဲ့တိုက်တာရှိပါတယ်။
အလွန်မှန်တောင်ကြီးဘက်မှာဒီမနေ့ပြစ်ခတ်တံတွေကြားရကြောင်းဒါပေမဲ့ဒီကနေ့လေကြောင်းကတိုက်ခိုက်တာမကြားရကြောင်းမိုးမောက်ဒေသခံတို့ကပြောပါတယ
်ဒီနေ့မနေ့လက်ခဏတော့ဟိုအဲ့အလို့ဆောင်ဆမာတိုက်နေတုံးပဲဒီနေ့တော့လေရင်တော့အတန်တော့ကြားဖို့ဒီနေ့တော့မလာဘူးလည်းလည်းကြီးနေပါရဲ့တော့အခါတလေတော့ဖြစ်လာတာ
မနေ့ညကမိုးမောက်မြို့နယ်မြို့တဲ့ကုန်းလောအနောက်ဘက်ကျေးရွာတွေမှာအခြေစိုက်တဲ့တက်မတော်တက်စခန်းတွေကိုKIA ကတိုက်ခိုက်တာတွေရှိကြောင်းလည်းပြောပါတယ်
။အနေနဲ့ဟို၈နိုင်ကျော်၈နိုင်ခွဲလောက်ပေါ့အဲအလောက်ရှိအဲတက်ပွဲပြန်နောက်ကတက်မှဒီကျန်ရကကလာဖြစ်တယ်လို့ပြောရမှာ
။ဘုံမူကြီးနော်ဘူးကတော့မြို့တိကုန်းလောအနောက်နောင်ကွန်နောင်မကောက်မခွဲစတဲ့စိတ်ကောင်းစီတက်အခြေဆိုင်ရာရွာတွေနဲ့မြို့တိတောင်ဘက်ကဒါဆိုင်မှာလည်းထိတွေ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြောပါတယ်။ဒေတာရင်းမီဒီယာတွေကတော့အင်္ဂါနေ့မနက်ကရွှေကူမြို့နယ်မှာပြစ်ခတ်ခံရလို့စင်ခန်းမှာရပ်ထားတဲ့တင်မောပေါ်ကဆေးရိတ်ခါတွေကိုကုန်းလန်းကပို့ဆောင်ရမှာလမ်းမှာ KIA ကတိုက်ခိုက်ခဲ့ကြောင်းနဲ့ညာဘက်မှာရွှေကူမြို့လာရဲစခန်းမီးရှို့ခံခဲ့ရကြောင်းဖော်ပြထားပါတယ်။တမရော်ဘက်ကဆေးရိတ်အရာအချက်အချာကြတဲ့အလွန်ဘုံစခန်းကိုထိုးစစ်ဆင်ဖို့ပြင်ဆင်နေချိန်မှာအလွန်ဘုံစခန်းအောက်မှာရှိတဲ့ရှန်တုံးဆိုတဲ့တပ်စခန်းမှာစစ်ကောင်စီတပ်ဖွဲ့တချို့ပိတ်မိနေတာကြောင့်ဒီတရက်နှစ်ရက်မှာတော့ကျန်းတုံစခန်းနေရာမှာတိုက်ပွဲပြင်းထန်လာနိုင်ကြောင်း KIA ကခန့်မှန်းထားပါတယ်။ဂျမရော့ဘက်ကတော့လက်ရှိကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။